ချမ်းပြည်နယ်ရှိပိုင်းမိုင်းလားမှာကျင်းပနေတဲ့မိုင်းလားတပ်ဖွဲ့ညီညာရေးအနှစ်30ပြည့်အခမ်းအနားကိုတောင်ဆန်းစုကြည်တမွန်စွာပြည်ပကဲ့ပြီး NCA စာချုပ်မှာလက်မှတ်ထိုးဖို့နဲ့နိုင်ငံရေးဆွေးနွေးပွဲရလနဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုဖိတ်ခေါ်လိုက်ပါတယ်။ VOA သတင်းတော့ကိုမိုးစောမိုင်းလားမျိုးကနေသတင်းပေးပို့ထားပါ။
ဟုတ်ကဲ့အထူးဒေသကြီးရဲ့ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုမိုင်းလားမျိုးငင်းချိုင်းရေးရှင်ပြည်မှာဒီကနေ့မနေ့ရှင်းတာရင်ပါစတင်ကျင်းပတာဖြစ်ပါတယ်။ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုပြည်တော်စုငင်းချိုင်းရေးနဲ့ပြန်လည်တင်မြှင့်ရေးဗဟုထာနရဲ့ဥက္ကဋ္ဌဒေါ်စန်းစုကြည်ကတဝန်လွှာပေးပို့ခဲ့ရမှာငင်းချိုင်းရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောကဖတ်ကြားခဲ့ပါတ တုစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ဖိတ်ခေါ်ထားပါတယ
်။အမျိုးသားစေနိုင်ငံရေးဆွေးနွေးပွဲများအားတိုင်းနာလုံးပြည်ခတ်တိုက်ခိုက်မှုရာစဲသဘောတူစာချုပ် Nationwide Ceasefire Agreement NCA မှာပြဋ္ဌာန်းချက်များနဲ့ညီပြည်ပါလျက်ရှိသဖြင့်အထူးနေသားတွေမန္တလေးအနေဖြင့် NCA တွေပါဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလာများနေအနည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွပေါ်ဆောင်ရဖြစ်ခေါ်ပါသည်
NCA စာချုပ်ကနေတဆင့်ထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့ကိုလည်းအခုလိုတိုက်တွန်းထားပါတဲ့
အပြာလာဆောင်သိမှုဖြင့်လက်ရှိတည်ဆောက်ထားသောပြည်ထောင်တိုက်ခိုက်မှုရစဲသဘောတူညီချက်များပေါ်တနိုင်ငံလုံးပြည်ထောင်တိုက်ခိုက်မှုရစဲသဘောတူစာချုပ်အစ်စ်လို့ဆက်လာတာစစ်မှန်ပြီးရေရှည်တည်ဆောက်ခံရသောထာဝရငြိမ်းချမ်းရေးတည်ဆောက်ရာအလေးနဲ့တိုက်တွန်းလိုပါသည်
ဒေါ်ဆန်းစုကြည်ဟာအေဘီလာအတွင်းကကျင်းပတဲ့ဝါကြည်သွေးစည်းညီညွတ်ရေးပါတီရဲ့ငင်းချမ်းရေး230ပြည့်အခမ်းအနားကိုလည်းအလားတူတိုက်တွန်းခဲ့ပူပါတဲ့မိုင်းလာအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကဒီကနေ့အခမ်းအနားအဖွဲ့မိန်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုထည့်သွင်းပြောကြားပါတဲ့
နိုင်ငံတော်ရဲ့ဒီငင်းချမ်းရေးနဲ့လူ့အပြန်နဲ့စစ်မြေရေးသူများတွေပါလက်သက်ရာစုရင်းလုံးဒီမှာကစစ်တပ်ဖြစ်LCA သဘောတူညီချက်ဆိုရင်တော့ဒါစီဒီနိုင်ငံရေးစင်းရေးချင်းမှာဖြစ်တာဝန်ဒီချင်းရေးနိုင်ငံကိုဆက်ကမ်းပေါင်းဖြစ်ပါတယ် LCA မှာဂျီဂျီညာကိုဖြည့်ဖြည့်စမ်းပြီးတစ်သက်သက်နဲ့ဒီလေသွားသွေးသွင်းပြီးဒီချင်းရေးကိုနိုင်ငံဆက်ကမ်းအောင်ခြင်းနဲ့ကျွန်တော်တို့ကဒီတိုင်းရေးရေးစီတက်ခိုင်ရေးရက်အာမကကြည်ကြရှိအောင်ပေါင်းရသွားမှာဖြစ်တယ်
တက်ဆက်ထဲမှာပဲစီးပွားရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုပုံမူအလေးပေးဆောင်ရွက်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံအထူးသဖြင့်တရုတ်နိုင်ငံနဲ့အကျိုးတူလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အစိုးရအတိအမှတ်ပြုတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်အောင်ကြိုးစားသွားမှာဖြစ်ကြောင်းလည်းပြောကြားပါတယ်ဒီခန်းနာမှာအငင်းစားတမရဦးသိန်းစိန်စစ်ထောက်လိုင်းရေးကအငင်းစားဒုတိယပို့ချုပ်ကြီးခင်ညွန့်ဝါအထုဒေတာနှစ်နဲ့ကိုခန့်ကောင်းဆောင်ဖုန်ကြားရှင်တို့ရဲ့တဝန်လွှာတွေကိုလည်းဖတ်ကြားခဲ့ပါတယ်ဒီကနေ့အခမ်းအနားကိုအစိုးရကိုယ်စားလှယ်အဖွဲ့ကိုဦးသိန်းစောကဦးဆောင်တယောက်ခဲ့တယ်လို့တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်တိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေရှမ်းပါတီတွေကခေါင်းဆောင်တွေပြည်အောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်တွေနဲ့အတူပြည်သူထောင်ထဲချီပြီးတယောက်ခဲ့ပါတယ်